မြန်မာနိုင်ငံအပါဝင်နိုင်ငံတကာပြဿနာတွေကိုတန်တမာနီးလန်းနေနဲ့အပြင်းထန်ကြိုးပမ်းသွားမယ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသတင်းပတ်ထဲမှာကုလသမဂ္ဂအထူးတွေညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူ့အခွင့်အရေးပြဿနာတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေကိုဖြေရှင်းရမှာဒီတဲ့ပို့ထိရောက်တဲ့နီးလန်းတွေလိုအပ်နေတယ်လို့အကဲအကတ်တချို့ကမြင်ပါတယ်။ဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာCSIS ကဒီ Michael Martin ကတော့အမေရိကန်အနေနဲ့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့မြန်မာအရေးကိုဖြေရှင်းသင့်တယ်လို့တိုက်တွန်းပါတယ်။မြန်မာအရေးကျွမ်းကျင်သူ Michael Martin ကို VOA ကဆက်သွယ်မေးမြန်းထားတဲ့အထက်ကမှဒီတချို့ကတော့မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြထားပါတယ်
။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာ CSIS ရဲ့အရှိတောင်အားရှအစီအစဉ်ကမြန်မာဆန်ရကျွမ်းကျင်သူ Michael Martin ကအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်း Revisiting US Policy in Myanmar ဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာမြန်မာမူဝါဒဆိုင်ရာပေါ့ဆက်ညီနိုင်ရေးအထူးကိုယ်စားလှယ်တူခန့်အပ်ဖို့လွှတ်တော်ကိုတိုက်တွန်းထားပါတယ်။ဒီလိုခန့်အပ်ဆောင်ရွက်နိုင်ရင်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်တပ်အကြီးအကဲတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပိုပြီးထိရောက်ပြင်းထန်မှုရှိလာမယ်လို့ယူဆကြောင်းမိုက်ကယ်မာတင်က VOE မြန်မာပိုင်းကိုပြောပါတယ
် I think it's time that Congress tells President Biden we need
an ဉာဏ်ဝင်ဌာနနဲ့ပြည်ပစိုးရိမ်ကြားဝိတန်ဗန္ဓာယဝန်ကြီးဌာနတို့ကြားဆက်သွယ်ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်တွေကိုစုပြုဖို့တမောက်ဘိုင်ဒန်ကလွတ်တော်ကတိုက်တွန်းရမယ့်အချိန်ကိုကျွန်တော်ထင်ပါတယ်ဒါမှလည်းစေုပ်ချုပ်ရေးဖွဲ့ရဲ့ဒါသပိတ်ဆို့မှုတုံ့ပြန်နိုင်မှာဖြစ်ပြီးမြောက်လည်းနဲ့တက်မလို့ကြီးရရရှိပြီးဆရာတိုင်းစစ်ဆေးရအောင်ဆက်ထိန်ထားနိုင်ခက်ခဲတွေ့နေမှာဖြစ်တယ်လို့လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့ကြီးစုကော်ဝေးတပ်ဖွဲ့ရဲ့စီဗီယံလူရှောင်းမှာပါဝင်သူတွေကိုလက်ရှိတက်ခတ်နေတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေအတွက်လက်နက်သုံးဆောင်နေတဲ့ထောက်ပံ့ရေးလုပ်ဖို့သူတို့အတွက်ပို့ပြီးခက်ခဲတွေ့နေမှာလေမြန်မာလူမျိုးကိုပြည်နယ်နှိမ့်ကွမှုတွေဆက်လုပ်နိုင်ရေးခက်ခွေသွားအောင်လုပ်ဖို့ပါလက်ရှိဒါသပိတ်ဆို့မှုတချို့ရှိမှလည်းဖေဖော်ဝါရီတစ်ရက်နေ့မှာစစ်တပ်ကောင်းဆောင်ပိုင်းစခဲ့တဲ့လုံရမျိုးတွေကိုခက်ခဲတော်လုံးနိုင်မှုတက်တော့ဇလုံးလောက်သေးပါဘူ
းမြန်မာနိုင်ငံတွင်အချမ်းဖတ်မှုတွေအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ခြင်သုံးရေးအမေရိကန်ဘက်ကအားပေးဆောင်ရွက်မှုကတိုးတက်မှုသိမ့်မတွေ့ရဘူးလို့လဲ CSIS ရဲ့မြန်မာရေးချွန်းကျင်သူမိုက်ကယ်မာတင်ကထောက်ပြပြီးအမေရိကန်ဆွေရနယ်လွှတ်တော်ဘက်ကမြန်မာဆရာမူဝါဒကိုပြန်သုံးသပ်ပြီးနိုင်ငံတွင်းလက်ရှိဖြစ်နေတဲ့နိုင်ငံရင်းနဲ့စည်ရအခြေအနေတွေနဲ့လိုက်ဖက်တဲ့မဟာဗျူဟာတရက်ချမှတ်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ
် First it doesn't look like at this time there is a path towards a peaceful resolution of the situation
ထို့တော့ချက်ကန်ထားပါလေအမှန်မှာတော့စိုးရချက်ကန်မှုကတ္တထားခြင်းဓမ္မမို့လေဘိုးစိုးရပေါ်ချက်ကန်ထားမှုဖြစ်ပါလေဒါကြောင့်ပြည်ဝဓမ္မကိုစီမဟုတ်သေးပါဘူးထို့မှလည်းသူသဖြင့်တရားနာကြည့်ကြရင်2010မှာမဲမပေးနိုင်ခဲ့ကြသလို2015မှာလည်းမဲမပေးနိုင်ခဲ့ဘူး2020မှာလည်းမဲမတင်နိုင်ခဲ့တဲ့သူတွေလည်းအများကြီးရှိခဲ့ပါလေဒါကြောင့်မြန်မာနိုင်ငံမှာစိုးရတရက်အပြည့်အဝဖွင့်ရှင်းနိုင်တဲ့အပြည့်အဝလွတ်လပ်ပြီးမျက်တရရွေးကောက်ပွဲမျိုးလည်းမရှိခဲ့ပါဘူးအရင်စစ်စိုးရနဲ့ဆိုင်တာလည်းပိုပြီးကောင်းခဲ့ပါလေဒါမှလည်းအပြည့်အဝဓမ္မကိုစီမဟုတ်ပါဘူးဒါကြောင့်ဒီမိုကရေစီမရှိတာကြောင့်လေအပြည့်အဝဒီမိုကရေစီကိုပြန်လည်ကျင့်သုံးဖို့ရှိပါဘူးမြန်မာလူထုကတော့ဒီမိုကရေစီကိုအပြည့်အဝရဖို့ကြိုးစားနေကြတဲ့ပုံပေါ်ပါတယ
်အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်မှာတော့လက်ရှိမြန်မာရေးနဲ့ပတ်သက်ပြီးအချက်6ချက်တိုက်တွန်းထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ထပ်ပြေးတိတ်ဆောင်ရသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့လည်းအကြံပြုထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်ကောင်စီအကြီးအကဲတာဝန်ရှိသူတွေကိုအမေရိကန်အစိုးရဘက်ကပို့ပြီးတော့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။ဒီရောက်ကုလသမဂ္ဂရုံးချုပ်ကနိုင်ငံတကာခေါင်းဆောင်တွေပါဝင်တက်ရောက်နေတဲ့နှစ်ပတ်လည်အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အင်တာနက်တုံးကမင်ကွန်းပြောတာမှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကဖိနှိပ်မှုတွေပြည်ပခန့်တွေယာတီးဥစုဖောက်ပြန်မှုတွေနဲ့ကာယောဂါလိုစိန်ခေါ်မှုတွေကိုဖြိုရှင်းတာမှာအမေရိကန်ကတန်တမာရေးနည်းလမ်းတွေနဲ့အပြင်းထန်ကြိုးပမ်းမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်